ယူကရိန်းအာဏာပိုင်တွေရဲ့ခွင့်ပြုချက်မရှိဘဲရုရှားအကူအညီပေးရင်းနှံတွေယူကရိန်းနယ်မြေထဲဝင်ရောက်လာတာဟာကြူးကြော်မှုတသက်သာဖြစ်တယ်လို့ယူကရိန်းကပြောဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးကဒီကနေ့တောက်ကြနေမှာအခုလိုပြောဆိုလိုက်တာပါ။ Tracker အစီးရေ200ပါဝင်တဲ့ဒီရင်းနှံဟာယူကရိန်းရုရှားနယ်စပ်မှာအစစ်ဆေးခံမှုအတွက်ရက်တန်ကြာဆောင်ဆိုင်ပြီးယူကရိန်းအာဏာပိုင်တွေရဲ့ခွင့်ပြုချက်မရှိဘဲဝင်ရောက်ခဲ့တာပါ။ Kiev ကခွင့်ပြုချက်ကိုမဆောင်နိုင်တော့တဲ့အတွက်အခုလိုဝင်ရောက်တာလို့ Moscow ကတောက်ကြနေမှာပြောပါတယ်။အစားအစာရေလျက်စစ်ဘေးစံနဲ့အေရီတင်ဆောင်ထားတဲ့ tracker တွေဟာဒီကနေ့မှာယူကရိန်းနိုင်ငံလေးကိုဝင်ရောက်ဖို့ညွှန်ကြားချက်လက်ခံရရှိခဲ့တာပါဒီလိုဝင်ရောက်ခဲ့တဲ့ရင်းနှံတွေမှာလုံခြုံရေးအာမခံချက်မရှိတဲ့အတွက်ဒီရင်းနှံတွေနဲ့အတူလိုက်ပါမှာမဟုတ်တဲ့အကြောင်းကိုတော့အပြည်ပြည်ဆိုင်ရာချက်ချင်းဒီအဖွဲ့ ICRC ကပြောပါတယ်ရုရှားနိုင်ငံသားရေးဝန်ကြီးဌာနကရင်းနှံဝင်ရောက်နိုင်မှုနှောင့်နှေးအောင်ဆောင်ရွက်နေတဲ့နောက်ထပ်အကြောင်းပြစရာအချက်လက်တွေကိုလက်ခံဖို့မရှိတော့ဘူးလို့ဆိုပါတယ်ဒီရင်းနှံဟာယူကရိန်းရှေ့ပိုင်းတပုန်နေထိန်းချုပ်ထားတဲ့လူဟန်စက်မြို့ကိုသွားမှာဖြစ်ပါတယ်စစ်ပွဲတွေဖြစ်ပွားနေတဲ့အဲ့ဒီမြို့မှာဒေသခံတွေဟာသတင်းပတ်အတော်ကြာနေထိုင်နေကြပြီးတပုန်တွေဟာလည်းနေမြေထိန်းချုပ်ထားဖို့အတွက်အစိုးရစစ်တပ်ကိုခုခံတိုက်ခိုက်နေတာဖြစ်ပါတယ်